ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးထမ်းမြန်မာနယ်စပ်ကကုန်သွယ်ရေးလုပ်ငန်းတွေမှာဘန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုန်သွယ်ရေးဦးစီးဌာနကအမိန့်ထုတ်ပါတယ်။ဒီလိုဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်အဖွဲ့ FATF ရဲ့အစီအကံစာအပေါ်လိုက်နာမှုတွေပိုပြီးအားကောင်းအောင်လှုပ်ဆောင်တာဖြစ်တယ်လို့ကုန်သွယ်ရေးဦးစီးရဲ့ကြေညာချက်မှာရေးသားထားပါတယ်။ထမ်းမြန်မာနယ်စပ်ကကုန်သွယ်တွေကတော့အခုလိုဘန်စနစ်ကိုပဲလုံးလျားလျားပြောင်းလဲတော့မယ်ဆိုရင်ငွေပေးချေတဲ့ကိစ္စတွေမှာပုဂ္ဂလိကငွေလွှဲလုပ်ငန်းတွေတဲ့ပိုပြီးမြန်ဆန်မှအဆင်ပြေနိုင်လိမ့်မယ်လို့ပြောဆိုနေကြပါတယ်။ဒီသတင်းကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးပါပါခင်ဗျာ။
နယ်စပ်ကသွင်းကုန်လုပ်ငန်းတွေအနေနဲ့ license လျှောက်ထားတဲ့အခါမှာဘန်စင်းနဲ့ကိုငွေသွင်းထားတဲ့အထောက်အထားပြနိုင်မှာသွင်းကုန် license ထုတ်ပေးသွားမယ်လို့ကုန်သွယ်ဦးစီးဌာနကအောက်တိုဘာ31ရက်မှာထုတ်ပြန်လိုက်ပါတယ်။ပို့ကုန်ကရထားတဲ့နိုင်ငံခြားငွေကိုပဲဘန်စင်းမှာထည့်သွင်းရမယ်လို့ပါရှိပါတယ်။ငွေပေးချေတဲ့အခါအရင်ကလိုဘန်စနစ်ကိုပဲလုံးလုံးလျားလျားပြောင်းလဲမယ်ဆိုရင်အရင်လို public ဟွန်ဒီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကျန်ကြာရာတွေဖြစ်လာနိုင်တယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။သူတို့ပြင်ထိုင်းကနေကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေတဲ့လုပ်ငန်းရှင်တွေအတွက်ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်ကလုပ်ငန်းရှင်တို့ကပြောပါတယ်
။ဒီမှာဒီကအစ်ကိုလိုက်လို့လောက်တယ်လို့ရှိတယ်။ဒီကမှာရေစာပေးနိုင်ပြီးသွားလားပေါ့။ဒီလိုပြီးသွားတယ်ဆိုရင်တော့ဒါသူတို့လုံးသွားပါတယ်။ဒါလည်းသူပြီးသွားပဲတဲ့။ဒီလူတွေကလည်းတကယ်ကြည့်တယ်၊တကယ်ရှိတယ်၊တကယ်တော့ရောက်တဲ့လူတွေရှိတယ်။သူတို့အဲဆက်တဲ့အတွက်သူတို့ပါတာတော့တော်တယ်။အဲခါလာပြီးတော့မရောက်တဲ့ခါတွေတွေဘယ်တော့မှမတိပဲပြောရတဲ့အနေအထားမျိုးတွေကိုအပေါင်းကြီးနော်
လက်ရှိမှာတော့ဆေးဝါးစားသုံးကုန်နဲ့လူသုံးကုန်ကအစအိမ်ဆောင်ပစ္စည်းအားလုံးကိုဟွန်ဒီငွေလွှဲစနစ်နဲ့ပဲလုပ်ငန်းရှင်တွေကဝယ်ယူနေကြတာပါထိုင်းမြန်မာငွေလဲနှုန်းအပြောင်းလဲကလည်းအခုနောက်ပိုင်းမှာအတက်ကျမငြိမ်တဲ့အတွက်အချိန်ကျကြမယ်ဆိုရင်အဆင်မပြေတဲ့အကြောင်းနေဆက်ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တို့ကခံမှန်းပါတယ
်ဒီလိုပိုင်းတွေကပြန်လည်းကတို့သုံးရက်နဲ့ရောက်တယ်ဘာရက်နဲ့ရောက်တယ်ဒီပတ်နဲ့ရောက်တယ်အကြဆုံးပစ္စည်းလိမ့်တာဆိုတာဒီပေးမှပြခဲ့တာလို့ပါပြခဲ့တော့ကြာပါတယ်နော်ဘာမှတိကျတယ်ဆိုတော့ပတ်စံလည်းယူပေးတယ်လို့ပြောတော့အဲ PSD နဲ့လိမ့်တာဖုန်းနံပါတ်ပေးပြီးသူတို့ရောက်ရင်ပို့ဆက်ပေးတယ်ရုပ်နဲ့ပြန်လို့ရောက်မှဆိုရင်ဒီနေ့တော့ဂျိုကြီးပို့ဆက်ပေးတယ်အဲ PSD ကပဲဒီနေ့မှရောက်နိုင်တယ်ဆိုတာလည်းရှင်းရှင်းပြတ်ပြတ်သွားပြောပေးနိုင်တယ်နော
်ထိုင်းမြန်မာနယ်စပ်ကကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တို့ပြောသွားတာပါဘန်စနစ်ကိုပဲတုံးပြီးသွင်းကုန်အတွက်နိုင်ငံသားငွေကြိုသွင်းဖို့ဆိုတာမှပို့ကုန်ကရတဲ့ငွေကိုအရင်ဆုံးရှာရမှာဖြစ်ပါတယ်။ငွေလဲလုံးမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နေဆက်ကုန်သွယ်ရေးကြားမှာညှိနှိုင်းဆွေးနွေးနေကြတယ်လို့သွင်းကုန်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ
်။ငွေကြိုဝယ်ရလို့မှာတော့ကျွန်တော်ဒီငွေကလိုင်းတစ်ခါဒီကအကြောင်းလေးပြနေတာလေ။ဒီနည်းဆိုရင်လည်း1300ဖြစ်သွားလိုက်1500လည်းဖြစ်သွားလိုက်1300လည်း300ဖြစ်သွားတယ်အဲ့လိုဖြစ်ကြည့်ရတယ်။တိုင်းငွေနေနေတယ်အကြီးစားအတွက်ရောအလောအလောဒီတိုင်းနဲ့စဉ်းစားမှာနော်အစီအစဉ်လောက်တိုင်းမှာတော့အဲ့လိုရှိတယ်ဟုတ်ကဲ့
ဒီလိုနေဆက်ကုံသွဲမှာသွင်းကုံအတွက်ဘန်စနစ်နဲ့ပေးချေတာကိုထိုင်းမြန်မာနယ်စပ်ကုံသွယ်မှုတွေမှာဒီနေ့နိုဝင်ဘာ1ရက်ကစပြီးစတင်ကျင့်သုံးသွားမယ်လို့ကုံသွယ်ဦးစီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ
်ကိုဝင်းခမောင်တင်ပြပေးခဲ့တာပါခင်ဗျာ View American အတန်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ